နိုင်ငံရေးမှာအစိုးရဖြစ်အတွက်အရေးဝင်မှုဟာအလုံးကိုအရေးကြီးပါလေဒီမိုကရေစီလို့ပြောကြတဲ့အခါပြည်သူလူထုအတွက်ပြည်သူလူထုကတရားမျှတလွတ်လပ်သောရွေးကောက်ပွဲနည်းလမ်းနဲ့ရွေးချယ်တင်ရောက်တဲ့အစိုးရလို့နားလည်တတ်ကြပါတယ်ဒါကြောင့်ခေတ္တဒီမိုကရေစီအစိုးရဆက်တယ်မှာတရားဝင်မှုအတွက်ရွေးကောက်ပွဲကအဓိကကျပါတယ်ဒါပေမဲ့ဒါနဲ့လည်းဘလုံးတော့ပြန်ပါဘူးဒီမိုကရေစီသဘောအရတရားဝင်မှုကိုပြောတဲ့အခါမှာတော့အဲဒီလိုပြည်သူကရွေးချယ်တဲ့အစိုးရဖြစ်ရောမကပြည်သူလူထုပေါင်းဝင်ဆုံးဖြတ်နိုင်တဲ့အစိုးရစနစ်ခိုင်မာမခိုင်မာဆိုတဲ့သဘောပါပေါင်းဝင်လာပါတယ်ပြည်သူလူထုရဲ့ဘဝတိုးတက်ရေးအတွက်ဖြစ်တာကြောင့်ပြည်သူလူထုကပဲဒီအုပ်ချုပ်ပုံမှာတော့ချက်ဖြစ်ပါတယ်ဒါကြောင့်ပြည်သူလူထုရဲ့တိပိုင်ခွင့်တနည်းပြောရင်တရင်ရယူပိုင်ခွင့်ကိုအတိမတ်ပြုလေးစားတဲ့စနစ်တွေနဲ့အုပ်ချုပ်ပုံကိုတည်ဆောက်ကြရပါတယ်အဲဒါကြောင့်လည်းပြည်လေးမြင်သာရေးတော်ဝင်ခမှုရှိရေးနဲ့မူဝါဒကောင်းများချမှတ်ကောင်းတဲ့ပေါ်ရေးတွေဟာအုပ်ချုပ်ရေးပြည်ပြောင်းလဲရေးတွေမှာအဓိကအချက်တွေဖြစ်လာကြတာပါဒီအကြောင်းတွေကိုပါတကူဘွဲ့ယူဖို့ကြိုးစားနေတဲ့ကိုအောင်ဟိန်းနဲ့ဒီပတ်ဆွေးနွေးထားပါတယ်ကိုအောင်ဟိန်းဟာမြန်မာနိုင်ငံမှာလူမှုစီးပွားဆရာမူဝါဒလေ့လာရေးဌာနနဲ့မစ္စိကန်တက်ကတို့ပူးပေါင်းပြီးလေယာဆိုင်ပြိုရေးဆရာထုတ်လုပ်မှုဝင်းဆက်သူတည်နာတွေလောက်ခဲ့ကြရမှာတော်တော်များများသူတွေနဲ့မှာပေါဝင်ခဲ့တဲ့သူတယောက်ပါအခုခါမှာတော့အဆုတက်ကူမှာဆက်လက်လေ့လာနေပါတယ်ဝေါဟင်းကိုကျွန်တော်အခုလိုစပြီးမေးကြည့်ပါတယ်အဲ့တော့ပထမဦးဆုံးကိုဟင်းကိုကျွန်တော်စပြီးမေးချင်တာကတော့ဒီမိုကရေစီနဲ့အုပ်ချုပ်ရေးစနစ်ဒီမိုကရေစီကိုအုပ်ချုပ်ရေးစနစ်ကဘယ်လိုအထောက်ပံ့ပြုနိုင်လဲဘယ်လိုအားနည်းအောင်လုပ်နိုင်လဲဆိုတဲ့အကြောင်းလေးနဲ့ကျွန်တော်တို့စကြည့်အောင်ပါကိုဟင်းပြောပြပါအောင်
ဟုတ်ကဲ့ဆရာအတိအကျတော့ဆရာခုနပြောသလိုပေါ့နော်ဒီဒီမိုကရေစီနဲ့အုပ်ချုပ်ရေးဆိုရင်ကျွန်တော်တို့နိုင်ငံတကာအဖွဲ့အစည်းတွေဖြစ်တဲ့ဥပမာဆိုပါဆိုကြာ Council of Europe ဆိုရင်သူတို့ချမှတ်ထားတဲ့ Democratic Good Governance ပေါ့နော်ဆရာဒီစနစ်ချက်အညွှန်းဆုတင်နေပေါ့ဆရာအဲ့လိုချိန်ဆက်ထားတဲ့အစီအစဉ်ပေါ့ဒီစနစ်ချက်တွေမှာကျွန်တော်နိုင်ငံရေးနဲ့သက်ဆိုင်တဲ့ဟာတွေပါတယ်ဥပမာလွတ်လပ်ပြီးတော့တရားမျှတမှုရှိတဲ့ဟိုဟာရွေးကောက်ပွဲရှိရမှာပေါ့နော်ဒါပေမဲ့အုပ်ချုပ်ရေးနဲ့အဓိကစာပြီးပါတဲ့ဟာတွေကြတော့ဥပမာဘယ်လိုလဲဆိုတော့သူကတောင်းရင်မှုတောင်းခံမှုရှိတဲ့အုပ်ချုပ်ရေးဖြစ်ရမယ်။နောက်ကျွန်တော်တို့ဆွေးနွေးမြင်သာမှုရှိတဲ့အုပ်ချုပ်ရေးဖြစ်ရမယ်။အဲနောက်ဥမာပေါ့ဖြစ်ရောက်တဲ့အုပ်ချုပ်ရေးဖြစ်ရမယ်ပေါ့နော်။ဒါတာတွေလည်းပါတယ်ပေါ့နော်။အဲကြတော့တို့ဒီခုနနိုင်ငံတကာအတွေ့အမှာတော့တို့ဒီမိုကရေစီနဲ့အုပ်ချုပ်ရေးကိုချိန်ဆက်တဲ့အခါမှာဒီလိုဖြစ်တင်နေဆိုရယ်ဆံညွှန်းတွေတော့ဆက်မှတ်ထားတာရှိလို့။ဟုတ်ကဲ
့။ဟုတ်ကဲ့။အဲ့ဒီအကြောင်းအချက်လေးတွေကိုပဲကျွန်တော်တို့နည်းနည်းပို့ပြီးတော့ပေါ့နော်။အဓိကအချက်တွေပေါ့။ခုနဆက်နှစ်ချက်ထဲကအဓိကကြားတဲ့အချက်ကလေးတွေကိုပဲကျွန်တော်ပြန်သွားအောင်ပေါ့နော်။ပထမဦးဆုံးပွေလင်းမြင်သာရေးဆိုတဲ့အကြောင်းချက်ကိုမြန်မာနိုင်ငံမှာအုပ်ချုပ်ရေးပြုပြင်ကြောင်းလဲရေးလုပ်တဲ့အခါမှာလည်းနိုင်ငံတကာအဖွဲ့အစည်းတွေကအလေးပေးပြီးကြေကြတာရှိပါတယ်။ဒါကြောင့်အစိုးရအဖွဲ့တစ်ဖွဲ့အစိုးရဌာနတွေဟာပွေလင်းမြင်သာဖို့လိုအပ်တယ်လေ။
ကျွန်တော်နှစ်ပိုင်းအဓိကစီမံချက်တော့တပိုင်းကကျတော့ခုနကကျွန်တော်ဒီမိုကရေစီကိုအခြေခံတဲ့ကျွန်တော်အုပ်ချုပ်ရေးဆိုတဲ့အခါကျတော့အဓိကတော့လိုလည်းနဲ့ပြောမယ်ဆိုရင်ပြည်သူ့ကိုအခြေခံတဲ့အုပ်ချုပ်ရေးပေါ့ဗျာ။အဲ့ကြတော့တစ်ဖက်ကကြည့်မယ်ဆိုရင်ကျွန်တော်တို့ဒီမိုကရေစီမူဝါဒဒီမိုကရေစီပရင်စပယ်တွေဖက်ကကြည့်မယ်ဆိုရင်တော့အာဏာကိုအလွဲသုံးစားပြုလုပ်ခြင်းမရှိအောင်ကျွန်တော်တို့ကွန်နေမြင်တာမျိုးရှိတင်တယ်ပေါ့နောက်တစ်ခုကကြတော့အုပ်ချုပ်ရေးပိုင်းကကြည့်မယ်ဆိုရင်ကြတော့ကျွန်တော်ဘာလို့ကွန်နေမြင်တာမျိုးရှိတင်တယ်ဆိုတော့သူကထိရောက်မှုရှိအောင်ပေါ့ဆရာနော်ဒီဘာဖြစ်လို့လဲဆိုတော့ခုနအထူးသဖြင့်ကျွန်တော်တို့ဟိုပြည်သူအနေနဲ့ကွန်နေမြင်အုပ်ချုပ်တဲ့အခါမှာကွန်နေမြင်တာမျိုးရှိမှသာလေပြည်သူအနေနဲ့ထမလိုက်တဲ့မူဝါဒတွေထမလိုက်တဲ့အကောင့်ထဲခေါ်လိုက်တဲ့စီမံကိန်းတွေဟာပြည်သူရဲ့တကယ့်လိုအပ်ချက်ကိုပြည်သူရရဖြည့်ဆည်းနိုင်ဘယ်ရှိမရှိပြည်သူအနေနဲ့ပြန်ပြီးအသေးခံနိုင်မှာဖြစ်တာပေါ့ဆရာနော်အဲ့ဒါကြောင့်ကြီးပါလေလို့ကျွန်တော်တို့ထင်ပါတယ
်ဟုတ်တယ်ဒီမိုကရေစီလို့ပြောတဲ့အခါမှာလည်းကျွန်တော်တို့ပြည်သူလူထုအတွက်ပြည်သူလူထုကတရားမျှတလွတ်လပ်တော်ရွေးကောက်ပွဲနိလန်းတွေနဲ့ရွေးချယ်တင်ရောက်လိုက်တဲ့အစိုးရလို့ပြောကြတာဘူးအဲ့တော့ပြည်သူလူထုစီကနေလာတဲ့ပြည်သူလူထုစီပြန်သွားမယ်ဆိုတော့ပြည်သူလူထုပါဝင်နိုင်ရေးပေါ့နော်ဒီဘောရပွေလေးမြင်သာကြီးကလည်းခုနပေါ်ဝင်ကြောသွားသလိုအတိကတော်တော်လေးအရေးကြီးပါတယ်။တာဝန်ခံမှုနဲ့ပတ်သက်ပြီးတော့လည်းဒါနိုင်ငံတကာအဖွဲ့အစည်းတွေရောအုပ်ချုပ်ရေးပြုရင်ကြောက်လဲမှုတွေမှာပါတော်တော်များများပြောကြတာရှိတယ်။အဲဘာကြောင့်လို့ပေါ်ဝင်ပြောချင်ပါလဲ
။ဘာလို့တာဝန်ခံမှုပြောကြရလဲဆိုတော့ပြည်သူကတာဝန်ကပြည်သူကဆွဲပေးလိုက်တဲ့အာဏာကိုဒီအုပ်ချုပ်တဲ့လူတွေကနေအသုံးပြုကြတဲ့အခါမှာပြည်သူဆန္ဒအတိုင်းပေါ့နော်ပြည်သူလူခုနပြောတဲ့အတိုင်းဆိုပြည်သူလူရဲ့ချက်အတိုင်းတကယ်လုံးမလုံးဆိုတာကဒီတောင်းခံမှုအပိုင်းနဲ့အများကြီးသွားပြီးတက်ဆိုင်တာပေါ့နော်အဲ့တော့ကမ္ဘာပံဥမာကမ္ဘာပံအနေနဲ့ကျတော့သူကနားလေတာကျတော့တောင်းခံမှုအပိုင်းဆိုတာနှစ်မျိုးဆိုတာနားလေကြတယ်ပေါ့ဟုတ်ကဲ့ဆိုရင်ဒီတောင်းခံမှုတောင်းလျမှုကိုကျွန်တော်တို့ခုနဒီအဆင့်ဆင့်ပြန်ပြီးတော့ထိန်းချုပ်ထားတဲ့သဘောပေါ့ဆရာနော်ဥမာပြည်သူကနေကြတော့နိုင်ငံရေး လောကမှာရှိတဲ့နိုင်ငံရေးသမားတွေကိုကျွန်တော်ရွေးကောက်ခွင့်နဲ့ချိန်ချုပ်ခဲ့ပေါ့နိုင်ငံရေးသမားတွေကကြတော့ကျွန်တော်တို့ခုနအုပ်ချုပ်ရေးမှာရှိတဲ့လူတွေကိုကြတော့သူတို့ဒီတောင်းခံမှုတောင်းသူမှုရှိတဲ့ကော်မတီတွေနဲ့ပတ်သက်ပြန်လဲချိန်ချုပ်ခဲ့ပေါ့နော်ကြာကျွန်တော်မှာပါလီမန်ဆီကော်မတီကိုဟာမျိုးပေါ့ဟုတ်ပြီတော့ကျွန်တော်တို့ခုနဝန်ကြီးတွေကကြတော့အောက်ဆီယံလူတွေပြန်ပြီးချိန်ချုပ်ခဲ့ပေါ့ဒါကတော့သူတို့ခုနကဘာတန်ကြတော့ long route of accounting ပဲလေဒီပေါ့နော်ကြာ
ဟုတ်ကဲ့
အဲ့ဒါလည်းအဲ့ဒီအပြင်ခုနပြည်သူကနေပြန်ပြီးတော့တာဝန်ခံမှုတာဝန်ယူမှုကိုပြန်ပြီးဆုံးထုတ်တာလည်းရှိတယ်။အဲ့လာကြတော့အဓိကကတော့ပြည်သူဒီခုနကျွန်တော်မူဝါဒဆမှတ်တဲ့ထုတ်ထုတ်တဲ့အဆင့်ဆင့်မှာပြည်သူရဲ့တာဝန်မှုကနေတစ်ဆင့်ပြန်ပြီးတော့ကျွန်တော်တာဝန်ခံမှုတာဝန်ယူမှုကိုပြန်ပြီးဆုံးထုတ်တာပေါ့နော်။အဲ့ဒီထိတ်ထုတ်မှုကအပေါ်ကနေဆုံးထုတ်တာလည်းအောက်ကနေဆုံးထုတ်တာလို့ပြောကြအောင်ပေါ့။အဲ့နှစ်ခုနဲ့ပြန်ပြီးဆန်းကြရတာပေါ့နော်ဆုံးထုတ်ကြရတာ
။ဟုတ်ကဲ့။အဲ့ဒီလိုတာဝန်ခံမှုရှိလာအောင်လုပ်ကြတဲ့နီးနာရန်တရားတွေပေါ့နော်။အခုနကောင်းရင်ကြောသွားတယ်ဆိုရင်အဲ့ဒီနီးနာရန်တရားစနစ်တွေပေါ့လေဆိုတော့အဲ့ဒါတွေအားလုံးဟာစောစောကကောင်းရင်မူလအဖွဲ့မှာပြောသွားတယ်လို့ပဲပြည်သူလူထုအတွက်ထိထိရောက်ရောက်အကျိုးပြုနိုင်ရေးနဲ့အများကြီးဆက်ဆက်နေမယ်လို့ထင်ပါတယ်ဆိုတော့
ဟုတ်တယ်ဟုတ
်ဒီအုပ်ချုပ်မှုကိုပြောတဲ့အခါမှာလည်းကမ္ဘာပံကအတိတ်ပဲဖွင့်ဆိုရက်တစ်ခုကိုကျွန်တော်ဖတ်ရတာဆိုလို့ရှိရင်အုတ်ချုပ်ရေးကောင်းတစ်ခုဆိုတာမူဝါဒကောင်းတစ်ခုကျင့်သုံးနိုင်တဲ့ပတ်ဝန်းကျင်ကိုဖန်တီးတာပဲဆိုတဲ့သဘောမျိုးလေးပြောထားတာကိုတွေ့ဦးတယ်ပေါ့နော်ပေါ့နော်ဆိုတော့ထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့ဆိုရင်ဘယ်လိုအကြောင်းချက်တွေများလိုမလဲဗ
ျမူဝါဒကိုထိထိရောက်ရောက်အကောင်းဆုံးဖွင့်နိုင်မယ်ဆိုရင်တော့ကြာအဓိကကျွန်တော်ပြည်သူလူထုပါဝင်မှုကရေးကြည့်ရလို့တော့ကျွန်တော်မြင်တယ်ပေါ့နော်ပြည်သူလူထုလိုအပ်ချက်ကပါလဲဆိုတာပြည်သူလူထုကြုံတွေ့နေရတဲ့ချက်တွေကပါလဲပြည်သူလူထုကြုံတွေ့နေရတဲ့စိန်ခေါ်မှုတွေကပါလဲဆိုတော့အတားအဝတ်တိတိကျကျနားလည်မှုကလည်းစာမယ်ဆိုနေပေါ့နော်ပြန်ဒီကနေ့တစ်ဆင့်ခုနကျွန်တော်ဒီဖွံ့ဖြိုးပြီးနိုင်နေတယ်လို့ခေါ်တယ်ဥပမာ UK တို့ US တို့မှာဆိုကြတော့ကျွန်တော်တို့ခုနဒီကျွန်တော်တို့ဥပဒေတွေကြားထမ်းပြီးတော့မူဝါဒဆမှတ်တဲ့လမ်းစဉ်တစ်ခုမှာပြည်သူလူထုနဲ့ဟိုပြည်သူလူထုကိုဖိတ်ခေါ်ပြီးတော့စိနစ်တမ်းမှုတွေလုပ်ကိုလုပ်ရမယ်ဆိုပြီးဥပဒေတွေဆမှတ်ထားတာမျိုးတွေအာရှိမယ်ပေါ့နော်ဆရာဒီဖွံ့ဖြိုးတဲ့နိုင်ငံတချို့မှာကြတော့အဲ့လိုဥပဒေမျိုးမရှိတော့ပြည်သူလူထုကိုသတိတပုံနဲ့ဒီဥပဒေဆက်လက်ထားခြင်းမရှိတော့ဤတပုံနဲ့ပေါင်းရင်ပြည့်စုံအောင်ဒူပန်နဲ့ဥပမာလေးလည်းရှိပါတယ်ဟုတ်ကဲ့ဆရာ
ဟုတ်ကဲ့အဲမကြသိင်ကလည်းကိုအောင်ဟင်းကဒီစာတန်းဆောင်ကြီးဖို့အတွက်နိုင်ဂျီးရီးယားကိုတွားခဲ့တယ်ပေါ့နော်အာဖရိကနိုင်ငံတွေကိုတွားခဲ့တယ်ဆိုတော့ဖွံ့ဖြိုးတဲ့နိုင်ငံတွေနဲ့ဖွံ့ဖြိုးပြီးနိုင်ငံတွေကအဲ့ဒီလိုထိရောက်တဲ့အုပ်ချုပ်မှုကောင်းကိုကျင့်သုံးတဲ့နေရာမှာဘယ်လိုများကွဲပြားခြားနားတာတွေ့ရလဲဗျ
ဟုတ်ကဲ့ဆရာဥမာခုနငငယ်စပြီးတော့ပြောခဲ့တယ်လို့ပါပဲဆရာဥမာကျွန်တော်တို့ UK မှာဆိုရင်ကျွန်တော်တို့ဒီထိရောက်တဲ့ဘူဝါဒဆမှတ်ရေးဖြစ်ဖို့ဆိုရင်အထူးသဖြင့်ခုနကျွန်တော်ပြောနေတဲ့အထက်မှာပြည်သူလူထုပါဝင်မှုကိုစောင့်ပေးပြီးကြောင်းနေအဲ့ဒါပဲဆက်ပြီးပြောကြတာပါဆရာပြည်သူလူထုပါဝင်မှုရှိအောင်ဆိုတော့ကျွန်တော်တို့ဒီဥပဒေဆမှတ်ထားတာရှိတယ်ပေါ့နော်ကျွန်တော်ဒီ policy တစ်ခုဆမှတ်တော့မယ်ဆိုရင်ပြည်သူလူထုနဲ့ပြည်သူလူထုကိုဒီ consultation လုပ်ရတဲ့ process မှာမဖြစ်မနေပါဝင်ခွင့်ပြည်အောင်ဥပဒေဆမှတ်ထားတာမျိုးဖွံ့ဖြိုးပြီးနိုင်ငံတွေမှာ UK လိုမျိုးမှာပါဒါမှမဟုတ်ရင်ဥပဒေတစ်ခုကိုသတ်ဆမ်းမဲ့တော့မယ်ဆိုရင်သူက consultation period ပေါ့နော်ဒီကာလအတွင်းမှာပြည်သူလူထုအနေနဲ့သူက complaint တင်လို့ရတယ်ဒီဥပဒေနဲ့ပတ်သက်ပြီးတော့နော်အဲ့လိုကာလမျိုးတွေသတ်မှတ်ထားအောင်ဆက်မှတ်တာမျိုးဆိုပြီးတော့ကျွန်တော်ဒီဖွံ့ဖြိုးရေးနိုင်ငံတွေမှာဆက်မှတ်ထားလိုက်ရှိရပေါ့နော်ဥပမာဖွံ့ဖြိုးတဲ့နိုင်ငံတွေမှာကြတော့သူကပြောပြချင်တယ်အိန္ဒိယလိုနိုင်ငံမျိုးမှာကြတော့တချို့စိတ်တွေမှာဆိုရင်သူကအောက်ခြေမှာရှိတဲ့ခုနဝန်ထမ်းတွေအစားသူတို့ကဒီလူထုအခြေခံနဲ့တခြားအဖွဲ့တွေကျွန်တော် CSO ကြီးခေါ်တာပေါ့နော် Civil Society Organization တွေကိုပါဝင်ခွင့်ရပြီးတော့သူနဲ့ဆွေးနွေးတိုင်ပင်ပြီးတော့ဒီကျွန်တော်တို့ဒီစီမံကိန်းတွေကိုဘယ်လိုအကောင့်တွေပေါ်ကြမယ်ခလေးတွေကိုဘယ်လိုပညာသင်ကြမယ်တက်မကြီးဝန်ဆောင်မှုတွေကိုဘယ်လိုပေးကြမယ်ဆိုပြီးတော့ကျွန်တော်တို့ခုနဥပဒေမချမှတ်ထားတာကြောင့်မှဒီလူလူကိုတိုင်ပင်နဲ့ဓလိထုံနှန်းစင်တာနဲ့သွားကြတဲ့အဖွဲ့တွေလည်းရှိပါတယ်ဆရာဥမာဒီရလို့ခံမှာပေါ့
ဟုတ်ကဲ့ဟိုနောက်ဆုံးမေးခွန်းလေးပါအထူးသဖြင့်အောက်ချုပ်မှုပြုပြင်ပြောင်းလဲရေးတွေကိုလုပ်ကြတဲ့အခါမှာပေါ့နော်အရင်တုန်းကတော့new public management ဆိုပြီးတော့ခေါ်တဲ့အများကြီးလူဆိုင်ရာစီမံခန့်ခွဲမှု tip ဆိုတဲ့အယူဆနဲ့ကြောင်းလိုက်လာကြတာရှိတယ်။ပမာအဖြစ်ဆိုရင်ပုဂ္ဂလိကကဏ္ဍမှာစီမံခန့်ခွဲသလိုနော်ဒီအစိုးရလုပ်ငန်းတွေမှာလည်းပုဂ္ဂလိကဆိုင်ရာစီမံခန့်ခွဲရေးကိုသွားမယ်ဆိုတဲ့ဟာတွေရှိတယ်။နောက်ပိုင်းမှာကျတော့ citizen engagement ဆိုတဲ့နိုင်ငံသားတွေပါဝင်တဲ့နော်ပြည်သူကြောင်းလေးတွေလှုပ်လာကြတာရှိတယ်။အဲ့တော့ကဘာကြီးကဘလို့လမ်းကြောင်းမျိုးပေါ်မှာအုပ်ချုပ်ရေးပြည်သူကြောင်းလေးနဲ့ပတ်သက်ပြီးတွားနေတာကိုတွေ့ရတယ်
ဟုတ်ဆရာပြောရမယ်ဆရာခုနကဒီလက်ရှိအရေးကပေါ့နော်ကျွန်တော်နားလဲတလောက်ကတော့ခုနကဆရာပြောခဲ့သလိုပဲအရင်တုန်းကကြတော့သူကဒီ1990ပိုင်းတွေမှာဒီပုဂ္ဂလိကဆန်နဲ့အုပ်ချုပ်ရေးပုံစံမျိုးနဲ့တွားကြရအောင်ဆိုပြီးတော့လုပ်ကြတာရှိတယ်ပေါ့နော်အတိုင်းအတာတစ်ခုတစ်ခုမအောင်မြင်တာရှိမောင်မြင်တဲ့အခါအလားလဲဘာလို့လဲဆိုတော့အခုကျွန်တော်နေတဲ့ကဘာကရှိနေတဲ့ပြဿနာတွေကအဖွဲ့အစည်းတစ်ခုတည်းကဖြေရှင်းလို့မရတဲ့ပြဿနာတွေအများကြီးရှိလာတာပါပေါ့နော်ဆရာ နောက်ပြီးတော့ရှုပ်ထွေးတဲ့ပြဿနာတွေပါလာတာဖြစ်ပြီးအဲ့ဒါတော့အရွေးအနေနဲ့ကတော့ဖြစ်နိုင်တာပို့ပြီးတော့ပူပေါင်းပါဝင်ပြီးတော့တောင်းရကြတာပေါ့အဖွဲ့အစည်းကြီးအစိုးရအထက်မှာပဲဖြစ်ဖြစ်အစိုးရအဖွဲ့အစည်းနှစ်ခုပေါင်းပြီးတော့ပြဿနာရှိရှင်းတဲ့ဟာမျိုးလေးဒါမှမဟုတ်ရင်ဒီအစိုးရအဖွဲ့အစည်းတွေနဲ့ကျွန်တော်ပုဂ္ဂလိကဒီစီးပွားရေးအဖွဲ့အစည်းတွေလည်းဖြစ်ဖြစ်ကျွန်တော်တို့ပြည်သူလူထုတွေဆရာခုနပြောခဲ့တဲ့ Civil Society Organization တွေနဲ့ဖြစ်ဖြစ်ဖြစ်ဖြစ်ဒီပူပေါင်းပြီးတော့ဟုတ်ပြည်သနာတစ်ခုကိုဖြည့်ဆင်းကြတာပဲဖြစ်ဖြစ်ပေါ့နော်အရွေးကတော့အဲ့ဒီဘက်ကိုသွားနေတာဖြစ်နေတယ်။ဒါကခုနပြောတော့ကဒီကူပောင်းပြီးတော့အုပ်ချုပ်တဲ့အရေးဘက်ကိုသွားနေတယ်လို့မြင်ပါတယ်။ဟုတ်ပြည်သူပေါင်းပေါ့နော်ဒီလိုနဲ့ပါအပေါင်းကူပောင်းပြီးတော့ပြည်သနာဖြည့်ဆင်းကြတဲ့အရေးကိုသွားနေတယ်လို့မြင်ပါတယ်
။ဘုပြောမှုတောက်ကြတဲ့နိုင်ငံတွေပါရောအဲ့ဒီအရွေးအတိုင်းစပြီးလိုက်နေကြတာတွေကိုတွေ့ရလားခင်ဗျ။
တွေ့ရတယ်ဆရာ။ဥမာခုနကျွန်တော်ပြောခဲ့လို့ပဲကျွန်တော်ပထမအတော့ပိုင်းကအိန္ဒိယကိုဥပမာပြီးတော့ဥမာအိန္ဒိယကျွန်တော်တို့ဒီဒီမှာကျေပရတ်စ်ဆိုတာဆရာပရတ်စ်ကကြတော့သူကကျွန်တော်ဒီမှာလေယာဉ် region ပေါ့နော်ဆက်ဒီမှာရှိတဲ့ဒီသူတို့ state တစ်ခုမှာဆိုရင်အဲ့လိုပဲဆရာဒီပညာသူတို့အောက်ရှေ့မှာရှိတဲ့ပညာရေးဥပဒေမှုပေးတဲ့အစိုးရဌာနတွေဆိုရင်သူကအဓိကသူတို့ဒီအမျိုးသမီးတွေအဓိကပါဝင်တဲ့အဖွဲ့အစည်းတွေဖွဲ့ထားတဲ့အောက်ရှေ့အဖွဲ့အစည်းတွေကိုသူတို့ကတိုင်းနေတာတွေကိုကလေးတွေဘယ်လိုပညာသင်ကြမလဲပေါ့နော်တောင်းယူပညာမှာစောက်တင်နေပေါ့တောင်းချင်တယ်ဘယ်လိုများရေးမှာကြာဆန်းတင်နေပေါ့နော်အဲ့ဒီလိုတိုင်းနေပြီးတော့ဆင်းနေပြီးတော့မှသင်ဒီခုနတောင်းနေပြီးစောက်တာတွေတင်းညွှန်းနှမ်းနေကြကြာဆန်းတာတွေကြာဆန်းမှတွေခံရတာတွေကိုလောက်ကြတာဖြစ်ဖြစ်ဟုတ်ကဲ့ပါ
ဟုတ်ကဲ့ကျေးဇူးပါတယ်ကိုအောင်ဟေး
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆ
ရာဟုတ်ကဲ့အခုပြောဆွေးနွေးသွားတာကတော့ Oxford Tech လို့မှာမူဝါဒရေးရပါတယ်ရပါတကူပွဲအကြောင်းသားကိုအောင်ဟေးဖြစ်ပါတယ်ကျွန်တော်တမောင်သားပါ